ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee ကလာမယ့်ဒီဇင်ဘာမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယန္နာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့အောက်ဟုတ်လာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုဦးပါဝင်တဲ့ကော်မတီမှာဒီဇင်ဘာလ1ရက်ဆွေးနွေးမှာဖြစ်တဲ့အကြောင်းကုလသမဂ္ဂထရီညီလာခံသဘာပတိက VOE ကိုအတည်ပြုခဲ့တာပါ။မြန်မာနိုင်ငံမှာဆီယန္နာသိမ်းတဲ့လူရက်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တဲ့သံမတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆီယန္နာဝန်ကြီးကနိုင်ငံတော်သစ္စာပေါင်းအဖြစ်ဆွဆွဲထားပြီးရာထူးကဖယ်ရှားကြောင်းကြေညာထားတယ်လို့သူနေရာမှာဆီယာရှီအောင်တူးနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လှုပ်ထုတ်လုံနည်းအရခရစ်ဒန်ရှယ်ကော်မတီမှာဆွေးနွေးမှုတွေမလုပ်ဘဲသံမတ်ကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနေမယ့်အခြေအနေဖန်တီးထားဖို့ကွန်ပျူတာနိုင်ငံတွေလည်းဖြစ်လူညွေးကော်စီမှာလည်းဗီဒီယိုအနာပိုင်နဲ့အမေရိကန်တရုတ်ရုရှားတို့ကြားညှိနှိုင်းထားကြောင်းအစိုးရမှပဲသတင်းတွေထွက်ပေါ်ခဲ့တာပါ။မြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူအရေးအငင်းပွားစရာအခြေအနေတွေကြုံနေရချိန်မှာပဲကုလသမဂ္ဂနဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဝန်ကြီးအဆင့်ဆွေးနွေးမဲ့အစီအစဉ်ကိုလည်းကုလသမဂ္ဂတွေ့ရင်မှုချုပ်ကအောက်တိုဘာလထဲမှာရွှေ့ဆိုင်းခဲ့ပူပါတယ်။နှစ်ပတ်လည်ကုလသမဂ္ဂထရီညီလာခံကျင်းပတဲ့အချိန်လောက်မှာပုံမှန်ပြုလုပ်လို့ရှိတဲ့အာဆီယံရဲ့ CEO ဘွဲကိုစက်တင်ဘာလနောက်ပိုင်းအွန်လိုင်းကနေကျင်းပဖို့စီစဉ်ခဲ့ပေမဲ့မြန်မာနိုင်ငံကိုစားပြုမဲ့သူနေရာမဆုံးဖြတ်ရသေးတဲ့အချိန်မှာအတွင်းမှုချုပ်အနေနဲ့အစိုးရမှပါဖို့အခက်တွေ့နေရတယ်လို့လည်းတန်တမန်အတိုင်းဝန်းက VOE ကိုပြောဆိုထားပါတယ်။